ဒီနေ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ပါဝင်နယ်မြို့တော်တော်များများမှာဒီကနေ့မှလည်းဆက်လုပ်ခဲ့ကြပါတယ်။လုံခြုံရေးအခြေအနေကြောင့်အချင်းတို့အတွင်းအချင်းရုံဆန္ဒပြကြတဲ့ပုံစံမျိုးတွေလည်းဖြစ်လာပါတယ်။နမ်ခမ်းမြို့မှာတော့တချင်းနေတီဆိုပြီးတော့ကိတာတပိတ်ရှင်နေခဲ့ကြပါတယ်။တချင်းထဲမှာပဲနိုင်ငံအနှံ့မှာတော့ပေါက်ကွဲမှုတွေဖြစ်ပြီးတော့ထိခိုက်တိုက်ဆုံမှုတွေရှိပါတယ်။ ဒီကနေ့မထွက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့မြို့နယ်တချို့မှာတော့လူငယ်တွေစုဝေးပြီးဆန္ဒပြခဲ့ပါတယ်။တင်ငန်းကျွန်းမြို့နယ်တွေကဆန္ဒဈေးထဲမှာဒီကနေ့မနက်ပိုင်းမှာတော့မြို့နယ်အလိုက်လူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။မျိုးနယ်အစုံကဆန္ဒပြစစ်ကြောင်းတချို့ပူပေါင်းခဲ့တဲ့ဒီတပိတ်မှာတော့လူငယ်တရားဝင်းကျင်လောက်စုဝေးခဲ့ကြပြီးမိနစ်ပိုင်းအတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
။ရန်ကုန်မှာတမန်အားစုကပြင်းလဲရများတယ်ကြ။များတော့ဒီအုပ်စုကကြီးပြတ်ဆက်ကရန်ကုန်မှာလောလောဆယ်ဒီအခြေအနေတွေကြောင့်ဖြစ်တာပေါ့နော်။ဖြစ်တာကြောင့်အစမှာပြန်ဆက်လို့ရမယ့်ပုံစံတွေဒီမှာတိုင်နေနေရပါရဲ့ရှိပါတယ်ကြ။
ဆရာချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာဘက်မှာလည်းလူငယ်တွေဥဆောင်တဲ့လျှက်ရွက်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။တကုံမျိုးတင်မြောက်ပိုင်းမြို့နယ်နဲ့ကမာရွတ်မြို့နယ်မှာလည်းလူမဲသပိတ်အိမ်မဲသပိတ်တွေဒီကနေ့လုပ်ခဲ့ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုဆရာချုပ်ရေးကောင်စီကနေနေညံ့ညံ့လိုက်ပြီးတော့ဖမ်းဆီးပြစ်ခတ်နေတာကြောင့်လူမှုကြားမှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်နေတာပါ။ဒီလိုအခြေအနေမှာတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလူမှုကြားမှာတဖန်ပြန်ပြီးတော့တက်ကြွလာစေဖို့ခွန်အားဖြစ်စေတဲ့တချင်းနေနဲ့နမ်ခမ်းမြို့မှာဒီကနေ့ဂီတာတပိတ်ပြုလုပ်ခဲ့ကြတာလို့တပိတ်ဥဆောင်ကော်မတီဝင်တဦးကပြောပြပါတယ်
။ဒီနေ့ကတော့ဂီတာတပိတ်ကိုတို့တို့ငွေတွေနဲ့ခွာပြတဲ့တချင်းနေနဲ့အားများကြည့်တယ်အားလုံးအရင်နဲ့ပုံရောက်ဖို့ဆိုရဲသဘောဦးကြည့်ပြီးလုပ်ချသွားတယ်။ကျွန်တော်တို့ရဲ့ပုံများတစ်မျိုးပေါ့လှူရှားမှုတစ်မျိုးနဲ့ဒါကျွန်တော်တို့ကပြည်သူတွေရဲ့ဇင်းတွေကိုရောက်အောင်ပြန်ပြီးတော့ပြတဲ့သဘောပေါ့နော်။ခါတိုင်းရက်တွေကတော့ကျွန်တော်တို့တိုင်နေပေးနဲ့လုပ်တယ်။နောက်ဒီခါကြောင်းကြီးမှာလည်းကျွန်တော်တို့ကြေးတော်တာဒီနဲ့လိုက်ကြတယ်။နောက်မျိုးပေါ်မှာပဲတခါရုံးပိုင်းတွေပေါ့။ရုံးပိုင်းတွေမှာလိုက်ပြီးကျွန်တော်တို့ကြေးကြတာကသူငယ်နဲ့ဖွဲ့ပြီးတော့တိုင်ပြန်လိုက်တော့တယ်။နောက်ဆက်ဆောက်ပြီးတော့လက်နေပေါ့။လက်ပြီးတော့ကျွန်တော်တို့ဆက်နပြတယ်
။မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းဆုံးမှာတော့ပညာရေးဝန်ထမ်းတွေနောက်ကျောင်းသူကျောင်းသားတွေနဲ့အရွယ်ဆုံးပါဝင်တဲ့မြိုင်လူထုကဒီကနေ့မှလည်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ဆရာ့ချုပ်ရေးကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုကိုစိုးရိမ်ပေမဲ့ဆရာနာရှင်စနစ်တည်မြဲမနေဘူးဆက်ပြီးတော့တုံ့လှန်နေရတာလို့မြိုင်တပိတ်ဦးဆောင်သူတို့ကပြောပြပါတယ်
။၃ဦးစု၄ဦးစုလောက်ရောက်တာပေါ့ဗျာ။ကျွန်တော်တို့ကတောင်မြန်မြန်တောင်ပိုင်းလိုဖြန့်နေပြီးတော့လှုပ်ရှားကြတာကို။အဲအား၃ငါးလောက်တည်းရှိခဲ့တဲ့အတိုင်းတပိတ်ဒီကနေ့တော့ပါလိုက်။မနေ့ကရှိခဲ့ပြီးလဲလေရတာဗျာ။ဟုတ်ကဲ့ကြောက်တော့ကြောက်ရတာပေါ့။ဒါမှမဟုတ်ကျွန်တော်တို့တန်တာဒီမိုကရေစီရဖို့ရဲ့ဆရာနာရှင်စနစ်ဒါဒီရဲမနေဘူးရာတက်ကအရိစာလေးကျွန်တော်တို့ရဲ့တာဝန်ဒီလူလူတို့ရဲ့တာဝန်ဝတ္တရားပဲပေါ့
မန္တလေးမြို့မှာတော့တပိညိုတပိတ်စမှုစုပေါင်းတပိတ်စားတဲ့တပိတ်စီကြောင်းတွေကအရင်နေ့တွေကထက်လူပိုများလာပါတယ်ဖားကန့်ဒဝဲလောင်းလုံးကလေးမုံရွာကြောင်းမဲပေါင်ကန်းကောမိုးကောင်းမြို့တွေမှာလည်းလူလူကဆန္ဒပြကြသလိုဆိုင်ကယ်တပိတ်လူမဲတပိတ်အာယုံဦးတပိတ်နဲ့ညာတပိတ်တွေဆင်နွှဲခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြပွဲတွေနိုင်ငံအနှံ့မြို့နယ်စုံမှာရှိနေချိန်မှာပဲဘုံပေါက်ကွဲမှုတွေလည်းဖြစ်နေပါတယ်။ရန်ကုန်မြို့တွေကစမ်းကြောင်းမြို့နယ်တွေမှာတော့ပခိုလမ်းမပေါ်မှာရှိတဲ့အာရှတော်ဝင်စေယုံနာနဲ့ဘားကရာလမ်းပေါ်ကအုပ်ချုပ်ရေးမှုယုံနာမှာဘုံ၄ချိန်ပေါက်ကွဲခဲ့ပါတယ်။အုပ်ချုပ်ရေးမှုယုံနာပေါက်ကွဲမှုဖြစ်နေတဲ့အချိန်မှာတော့အဲ့ဒီနေရာမှာရှိနေတဲ့စစ်သားတယောက်ဒေဆုံးခဲ့ပါတယ်။ဒါအပြင်လှိုင်မြို့နယ်တွေမှာလည်းပေါက်ကွဲတံတချို့ကြားရတယ်လို့ဒေသခံတွေကပြောပါတယ်။တာမွေမြို့နယ်မြစ်တာမြို့ကဈေးလေးမှတ်တိုင်မှာလည်းညနေပိုင်းကဘုံတစ်လုံးပေါက်ကွဲပါတယ်။တောင်ကြီးမြို့ဈေးအနီးမီးပွိုင်မှာလည်းဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့ပြီးတော့လူတဦးဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုတွင်ထိခိုက်ခဲ့သူကအရက်ဝိဝတ်ထားတဲ့ရဲတပ်သားတဦးဖြစ်ပြီးပေါက်ကွဲမှုကြောင့်ရရှိတဲ့ဒဏ်ရာကြောင့်တေဆုံးသွားတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရှင်။